ဆရာဦးပေါ်မျိုးမြင်ခင်ဗျာအခုဒီနေ့ဒီကုလသမဂ္ဂကဒီမစ်ဆီယန်ဟီလီပေါ့လေဒီနေ့လည်း CSO တွေနဲ့လည်းတွေ့တယ်ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးကိစ္စတွေဆွေးနွေးခဲ့တဲ့အခြေအနေလေးတွေဘာတွေများရှိတယ်လဲ
ကဏ္ဍအသီးသီးကိုကျွန်တော်ဆွေးနွေးပြနိုင်ငံရေးအကျဉ်းသားတွေထဲမှာဆိုလို့ရှိရင်ကျွန်တော်တို့အခုချိန်ထိအကျဉ်းသားဥပဒေကိုကျွန်တော်တို့တိတိကျကျထမ်းထားတာမရှိဘူးအတိတ်ပဲတော့မှကျွန်တော်မရှိသေးဘူးနောက်ကြံရှိနေသေးသောနိုင်ငံရေးအကျဉ်းသားတွေရှိရလို့တင်ပြရတယ်ဒါကြောင့်မလို့နိုင်ငံရေးအကျဉ်းသားတွေကိုချက်ချင်းပြန်လွှတ်ပေးဖို့ရယ်နောက်တစ်ခါပြီးခဲ့တဲ့ဒီ plate ကိစ္စတုန်းကဆိုလို့ရှိရင်ဒီငိမ့်ညံ့သောဆန္ဒပြတာတွေမကဘဲနဲ့နိုင်ငံတော်အကြီးညူပြက်စေဖို့တဲ့905ခကွင်းနဲ့လှုပ်ဆောင်တာဒါလည်းမဖြစ်သင့်တဲ့ချက်တွေဖြစ်တယ်အဲ့တော့အစိုးရအနေနဲ့တကယ်တမ်းလူ့အခွင့်အရေးလေးစားတယ်ဆိုရင်နိုင်ငံရေးအကျဉ်းသားမရှိသောနိုင်ငံဖြစ်ဖို့မလို့အဖက်နဲ့ဆွဲချက်တင်ပြီးဖန်စီထားတဲ့ချက်တွေပဲဖြတ်ပေးဖို့တာတောင်းဆိုတဲ့ဘက်ကလည်းရှိပါတယ်။ဒါကလက်နက်ကိုင်ပြိပက်ကကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တစ်ဖက်မှာပင်လုံတို့เนาะအပြစ်ခတ်ရဲစေးလုံနေတစ်ဖက်မှာစစ်တိုက်အဲ့တော့အဲ့နှစ်ခုကလက်တွေ့နဲ့ပြင်ဆင်တဲ့ကျွန်တော်တို့လက်ပြီးမကိုက်ညူအဲ့တော့တကယ်စစ်မှန်တဲ့ငြိမ်းချမ်းရဖို့တော့ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့ဒေသအတွင်းမှာကျွန်တော်တို့တိုက်ပွဲတွေရပ်ဖို့နောက်ပြီးလို့ရှိရင်အဲ့ဒေသအတွင်းမှာမတရားကျွန်တော်နှိပ်စက်ခံရတဲ့ပြည်သူတွေအဖြစ်တွေသူတို့သိတယ်အဲ့ဒါတွေကိုကျွန်တော်ဘယ်လိုကာကွယ်နိုင်မလဲဆိုတဲ့အချက်တွေဆွေးနွေးပါတယ်ခင်ဗျနောက်အမျိုးသမီးကဏ္ဍတွေမှာကျွန်တော်တို့အခုဆိုလို့ရှိရင်အမျိုးသမီးများအကြမ်းဖက်ရေးတားဆီးရေးဥပဒေကိုလွှတ်တော်မှာဆွေးနွေးတော်မှာဒါပေမဲ့အဲ့ဒီအချက်ထမပါတဲ့တချို့သောအချက်တွေကတကယ်နိုင်ငံကလက်မှတ်ထိုးထားတဲ့စီဒေါ်ဆိုတဲ့စာချုပ်နဲ့မကိုက်ညီတာရှိတယ်ကျွန်တော်တို့စာချုပ်တွေရေးဆွဲထားရုံနဲ့မကဘဲနဲ့နိုင်ငံတော်မှာရှိတဲ့ဥပဒေမှာဘယ်အချက်တွေပါတင်လဲအစိုးရကဒါကိုဘလို့အကောင့်ထဲပေါ်မလဲဆိုတဲ့ဟာကိုကျွန်တော်တိုင်းတာနိုင်မှုအတွက်เนาะအချိန်ကာလသတ်မှတ်ထားပြီးတကယ်လှုပ်ဆောင်နိုင်တဲ့အချက်တွေကိုကျွန်တော်တို့သဘောတူပြီးတော့လိုက်နာဖို့အတွက်တိုက်တွန်းနေတာရှိပါတယ်
အခုရခိုင်ပြည်နယ်မှာရှိတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုတဲ့အတုံးတုံးကိုလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီရန်ဟီလီယာဗာဒီမြားမက်ဆေ့များပေးခဲ့တာများဟုတ်ရှိပါသေးတယ်ကြာ
ကျွန်တော်တို့ကတော့အဲ့ဒီကိစ္စကိုတိခါထားမဆွေးနွေးဘူးဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာဘာသာရေးပေါ်အခြေခံပြီးတော့ခွဲခြားတဲ့ပုံစံတွေရှိနေဆိုတာသူလည်းသိပါတယ်ကျွန်တော်လည်းတင်ပြပါတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီဘာသာရေးပေါ်မှာမတူကွဲပြားမှုပေါ်မှာအခြေခံပြီးတော့မုန်းတီအောင်လှုပ်ဆော်မှုတွေရှိနေတယ်ဒါတွေကိုကျွန်တော်တို့လုံးမဘယ်ဘာသာပဲကိုယ်ကွယ်ကိုယ်ကွယ်เนาะဘယ်လိုမျိုးပဲလူမျိုးပဲဖြစ်ဖြစ်လုံခြုံစိတ်ချစွာနဲ့နေထိုင်နိုင်မဲ့တိုင်းပြည်ကိုထူထောင်မှုလိုအပ်တယ်ဆိုတဲ့အချက်ကိုကျွန်တော်တိခါထားပြောပါတယ
်ဟုတ်ကဲ့မနေ့ပြန်ဆိုရင်လည်းသူရခိုင်ပြည်နယ်ကိုသွားမယ်လို့လည်းကျွန်တော်တို့သိထားတယ်ဗောလေတခြားဟိုတိုင်းရင်းသားဒေသတွေကိုလည်းသူဆက်ပြီးသွားမယ်လို့လည်းပြောထားတော့တိုင်းရင်းသားလူမျိုးတွေရဲ့လူခွင့်ရေးကိစ္စတွေကိုသူဘာတွေများလေးလံဆန့်စစ်သွားမယ်လို့များပြောထားတယ်မျိုးရှိပါသေးတယ်ဆရာ
ကချင်ပြည်နယ်လိုရှမ်းပြည်နယ်လိုဒေသကိုသွားပြီဆိုတော့အခုချိန်ဒီလက်နက်ကင်တိုက်ပွဲတွေဖြစ်နေတဲ့ဒေသတွေရဲ့အဖြစ်အပျက်တွေပြည်သူလူထုဥမာစစ်ရှောင်ဒုက္ခတွေအကြောင်းဆွေးနွေးမှာပါအခုရခိုင်မှာလည်းအခုဒီရခိုင်တပ်မတော်ပေါ်လာတဲ့နောက်ပိုင်းမှာထွက်ပြေးတိမ်းရှောင်နေသူတွေရှိတယ်နောက်တစ်ခါလွန်ခဲ့တဲ့ဒီကျွန်တော်တို့ပြိပခဖြစ်တဲ့နောက်ပိုင်းမှာအခုတတိအိမ်ပြန်မနိုင်သေးသောစခန်းတွေရှိတယ်အဲ့ဒီကိစ္စကိုတိကျတာသွားပြီးတော့ information သူတို့သွားယူမယ်လို့ထင်တယ်တကယ်တမ်းတွေ့ကြုံတဲ့ဖြစ်ကိုပြောပြနိုင်ဖို့တဲ့သူကိုယ်တိုင်သွားတာရှိသလိုအဲ့ဒီမှာရှိတဲ့သူတွေကလည်းကိုယ့်အဖြစ်အပျက်ကိုပွပွလင်းလင်းပြောပြဖို့တည်းလဲတိုက်တွန်းချင်ပါတယ
်ရန်ဟီလီဟာကျွန်တော်တို့မြန်မာနိုင်ငံအတွက်ကိုဒီလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ယူတဲ့အချိန်ကာလအတွင်းပေါ့လေအခုလက်ရှိအချိန်အထိသူ့ရဲ့စွမ်းဆောင်နိုင်တဲ့အခြေအနေတွေပေါ့လေဆရာတို့ဘယ်လိုများသုံးသပ်ထားပါလဲဆရာ
အရင်တော့ကသူလာတော့ကဆိုလို့ရှိရင်ဒီလိုမျိုးသတင်းအချက်အလက်တွေစုံစမ်းမှုတစ်ခုပဲဒါပေမဲ့ဒီတစ်ခေါက်မှာအခုတက်လာတဲ့အစိုးရနဲ့လက်တွဲပြီးတော့တကယ်ကောင်းမွန်တဲ့အစိုးရတရက်အနေနဲ့လူခွေဘဲဟာတွေဦးစားပေးလှုပ်ဆောင်မလဲဘဲဟာတွေကိုအလင်းမြန်လှုပ်ဆောင်မလဲဆိုတော့เนาะကျွန်တော်တို့ဒီတိုင်းတာချက်တွေပေါ်အောင်သူ့ကိုတာဝန်ပေးလိုက်တယ်ဒါမျိုးတာဝန်ပေးခြင်းကသူ့ရဲ့လှုပ်ဆောင်မှုကိုကုလသမဂ္ဂယုံကြည်လို့ဖြစ်တယ်ကျွန်တော်တို့တိုင်းပြည်အစိုးရအနေနဲ့လည်းတကယ်လုံနိုင်တဲ့ဟာဘာလဲဘာတွေလှုပ်တင်လဲဆိုတော့အချက်တွေကိုသူ့ကိုပွပွလင်းလင်းတိုင်ပင်လို့ရတယ်အရင်အစိုးရလိုဘာမှမရှိပါဘူးငင်းတဲ့ပုံစံမျိုးမဟုတ်ပဲနဲ့ကောင်းရင်ကောင်းတယ်လို့ကျွန်တော်တို့လှုပ်တင်လှုပ်တင်တဲ့အရာတွေကိုပြန်လည်တင်ပြနိုင်မယ်တဲ့ကျွန်တော်တို့အစိုးရအတွက်အခွင့်အလမ်းလည်းပူရပါတယ်အဲ့တော့သူ့ကိုလည်းယုံကြည်မှုရှိတယ်လို့အစိုးရနဲ့ပူးပေါင်းနိုင်တဲ့အခွင့်အလမ်းကိုပေးခြင်းကိုယ်တိုင်ကသူ့ရဲ့စွမ်းဆောင်နိုင်မှုတမျိုးလို့ကျွန်တော်ထောက်ပြခြင်းပါတယ်နောက်တစ်နှစ်မတ်လမှာဆိုလို့ရှိရင်သူ့ကိုနောက်တစ်နှစ်ဒီလိုမျိုးတာဝန်ထားမလားမထားဘူးလားဆိုတာစုံဖြတ်မယ်သူ့အနေနဲ့ကပြောသွားတာတော့သူ့ရဲ့တာဝန်ချိန်တွေမှာအကောင်းဆုံးလုပ်ဆောင်မယ်တကယ်လို့တာဝန်မရှိတော့သည့်တိုင်အောင်မြန်မာနိုင်ငံမှာရှိနေလူခွင့်ရေးချိုးဖောက်မှုကိစ္စတွေကိုသူတတ်နိုင်သည်ဖြင့်လုပ်ဆောင်သွားမယ်ဆိုတော့အတန်ကြားတဲ့အတွက်လူခွင့်ရေးပေါ်မှာယက်တည်မှုသူ့ရဲ့စိတ်ဓာတ်ကိုကျွန်တော်အများကြီးလေးစားမိပါတယ်
ဆရာဦးအောင်မျိုးမျိုးအခုလိုပြရပြအားဖြစ်ရကျေးဇူးများတင်ပါ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါ